အမေရိကန်ပြည်ထောင်စုမှာကျင်းပခဲ့တဲ့2018ခုနှစ်အမေရိကန်ဂျူနီယာလူငယ်ကောက်သီးပြိုင်ပွဲမှာကတော့မြန်မာနိုင်ငံကကိုဟိန်းစီစုကအနိုင်ရပြီးတော့ကမ္ဘာအဆင့်သတ်မှတ်ချက်မှာနံပါတ်1ကစားသမားဖြစ်သွားပါတယ်2018အမေရိကန်ဂျူနီယာလူငယ်ကောက်သီးပြိုင်ပွဲကိုဒသမ28ရက်နေ့ကနေ31ရက်နေ့အထိ Florida ပြည်နယ် St. Augustine မြို့မှာ300ကျော်ကျင်းပခဲ့ပြီးတော့ကိုဟိန်းစီစုကသတ်မှတ်ရိုက်ချက်အတိုင်းစုစုပေါင်းရိုက်ချက်216ချက်နဲ့ဘိုးဆွဲခဲ့တာဖြစ်ပါတယ်ဒီပွဲနိုင်လိုက်တဲ့အတွက်သူဟာကမ္ဘာအဆင့်1လူငယ်ကောက်သီးကစားသမားလည်းဖြစ်လာခဲ့ပါတယ်ဒီလိုအနိုင်ရပြီးတော့ကမ္ဘာအဆင့်1ဖြစ်လာတဲ့အပေါ်မှာကိုဟိန်းစီစုက VOA ကိုအခုလိုပြောပါတယ
်ဒါဒီဟောတော့ကွယ်ဟိုဘာပြောတာဝန်တာလို့ပြောဆိုဟိုချန်ပီယံဖြစ်တယ်မကဘူးကွယ်ဟိုအခု World Junior Ranking မှာ Number 1 ထိတက်သွားတော့ဘာပြောကွယ်ဟို Goal ကို accomplish ဖြစ်သွားတယ်ဒီလိုမျိုးဖြစ်ဖို့လည်းကျွန်တော်တော်တော်ကြိုးစားလိုက်ရပါတယ်အဲဒါလာတော့ကြော်ပြီးတော့လေကျွန်တော်ကရန်ကုန်မှာဒီပွဲတည်းကျွန်တော် practice ကိုနေတိုင်းရဲ့တယ်မနေ့ကနေဟိုညတိကျွန်နေတိုင်းရဲ့တယ်ကျွန်တော်ဒီပွဲအကြီးကြီးတယ်ဆိုတော့ကျွန်တော်ပြီးတော့ဒီရောက်တော့လေအမေရိကရောက်တော့လေကျွန်တော်အဲ့ဟိုကျွန်တော်ရောက်တော့ online လို့မှာနေတော့ online လို့မှာနေတိုင်းအဲ့ဟို champion ဖြစ်သွားပြီးတော့လေနေတိုင်းပဲရဲ့ဒီပွဲတော့ဒီမှာလည်းနေအောင်လေအားကြအောင်တော့လေအဲ့မှာလေ့ကျင့်တော့
ဒီပြိုင်ပွဲမှာ Iceland နိုင်ငံက Sigurd Gudason နဲ့ American က James Ballatore တို့က223ချက်နဲ့ပူးတွဲဒုတိယရခဲ့ပါတယ်။ဒီပြိုင်ပွဲကိုတော့နိုင်ငံပေါင်း20ကျော်ကလူငယ်ကောက်စည်းကစားသမားပေါင်း50ကျော်ဝင်ပန်ခဲ့ပြီးတော့မြန်မာနိုင်ငံကကိုဟိန်းစီသူပါဝင်ကိုကောင်းမြတ်ဖြူကိုဖြိုးစံနဲ့ကိုမင်းတန်းလွင်အောင်တို့ဝင်ပြိုင်ခဲ့သလိုအမျိုးသမီးဘက်မှာတော့မဖူးပွင့်ရည်ခိုင်ကအဆင့်6ရခဲ့ပါတယ်ခင်ဗျာ။